ရန်ကုန်စစ်မှုတပ်ကသူចောင်းသားကိုပုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးသွားတဲ့25နှစ်ပြည့်အထိမ်းမဲ့အခမ်းအနားကျင်းပရတာဟာသူတို့ကြာဆုံးရင်ကចောင်းသားအလုံးတောင်းဆိုခဲ့တဲ့အခွင့်အရေးတွေမရသေးတဲ့အတွက်ဖြစ်တယ်လို့1988ခုနှစ်ရန်ကုန်စစ်မှုတပ်ကသူចောင်းသားများအဖွဲ့ကိုစားကိုတန်တုတ်ကအခုလိုပြောပါတယ်
ကိုဖုံးမော်ကိုစွန်နိုင်တို့ကြာဆုံးခဲ့တဲ့အချိန်ကចောင်းသားတွေအားလုံးထားရှိတဲ့ဒီမိုကရေစီရေးလူအခွင့်အရေးအရေးသွေးပြည့်မီတဲ့ပညာရေးစနစ်တွေတင်ကြားနိုင်ရေးထို့တူပဲကျွန်တို့ညှော်မှန်းခဲ့တဲ့အဖိနှိတ်ခံပြည်သူတွေအားလုံးဖြစ်တဲ့လူသမားတွေလယ်သမားတွေចောင်းသားတွေရဲ့အခွင့်အရေးရွေချက်တွေဟာ25နှစ်တိုင်ရှိပြီနဲ့ကျွန်တို့မရသေးပါဘူးအဲ့တော့ကျွန်တော်ဒီစစ်အာဏာရှင်စနစ်ကိုအပြေးပိုင်ချိန်မုံရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ဒီ25နှစ်မြောက်ကိုကျွန်တော်လွတ်တာဖြစ်ပါတယ
်ဒီမိုကရေစီအယသအစိုးရတည်းရဲ့ပေါ်ပေါက်ပြီးငြိမ်းချမ်းရေးလုပ်ငန်းတွေပေါ်ဆောင်ကဒီနှစ်ကာလမြန်မာနိုင်ငံရေးအခြေအနေဟာအကောင်းဘက်ဥတီပြောင်းလဲနေပြီလို့ပြည်တွင်းပြည်ပနိုင်ငံရေးလေးလာသူတွေရဲ့အမြင်နဲ့ပတ်သက်လို့1988ခုနှစ်ရန်ကုန်စစ်မှုတပ်ကသူចောင်းသားများအဖွဲ့ကတော့မြန်မာနိုင်ငံရေးအပြောင်းလဲမဖြစ်သေးဘူးလို့သုံးသပ်ကြောင်းကိုတန်တုတ်ကအခုလိုပြောပါတယ်
ဒီနေ့ပြောနေတဲ့နိုင်ငံရေးအပြောင်းလဲတွေဆိုတဲ့နေရာမှာလက်တဆုပ်စာနိုင်ငံရေးခေါင်းဆောင်တချို့လွတ်လပ်စွာနိုင်ငံရေးလှုပ်ရှားငွေရရှိပေမဲ့တကယ်တမ်းကျတော့လူမှုခွင့်ရရရှိသေးတာမဟုတ်ပါဘူး။လယ်သမားတွေဟာလယ်မဲရာမဲဖြစ်နေသေးတယ်။လယ်ယာမြေအတွက်တောင်းဆိုတိုက်ပွဲဝင်တဲ့လယ်သမားတွေဟာစစ်အာဏာရှင်စနစ်တွေရဲ့ခြေမုံးခံနေရတယ်။အလို့သမားခွင့်ရကိုကာကွယ်မဲ့လို့သမားဥပဒေဆိုတာမရှိသေးပါဘူး။စီးပွားရေးရနိုင်ငံရေးရဥပဒေပြုမှုရစီမံခန့်ခွဲမှုတွေရတော့လူမှုလူသားတွေရဲ့အခွင့်အရေးရလောက်အဲ့ဒါတွေနဲ့တိုက်တာတဲ့ခါမှာဗမာပြည်ဟာပြုဝင်ပြောင်းလဲနိုင်တဲ့နိုင်ငံရေးအခြေအနေမရောက်သေးဘူးဗမာပြည်မှာနိုင်ငံရေးအပြောင်းလဲမဖြစ်သေးပါဘူ
းဒီနေ့အခမ်းအနားမှာကိုဖုံးမော်ကိုစွန်းနိုင်တို့နဲ့အတူမြမဒီမိုကရေစီအရင်နဲ့လူခွင့်ရေးတိုက်ပွဲအဆက်ဆက်မှာကြာဆုံးသွားခဲ့တဲ့ရဟန်းရှင်လူចောင်းသားအပေါင်းကိုရည်စူးပြီးတန်ဃာတော်၅ပါးကိုစွန့်ကပ်လှူဒန်းပြီးရေးဆက်ချအမြပေးဝေကကောင်းမှုကုသိုလ်ပြုလုပ်ခဲ့ကြပါတယ်အခမ်းအနားကိုအပိတ်တန်50နီးပါးတက်ရောက်ခဲ့ကြောင်းပါခင်ဗျာ